နိုင်ငံတကာအသိမှတ်ပြုကိုဗစ်တောက်ဆေးတစ်ခုကိုမြန်မာပြည်တွင်းမှာထုတ်လုပ်လိုက်တဲ့သတင်းဖြစ်ပါတယ်။အမေရိကန်မတ်ကုမ္ပဏီထုတ်ကိုရိုနာဗိုင်းရပ်စ်ပြန်ပွားမှုရှော့ချရေးမယ်နိုဖီယာရာဗီယာဆေးကိုရန်ကုန်မြို့မှာထုတ်လုပ်ပြီးတော့ပြည်ဗမာပြည်တွင်းမှာဈေးချိုချိုနဲ့ရောင်းချနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုကိုဝင်းမင်းကပြောပြပါလိမ့်မယ်ခင်ဗျာ။
ဟုတ်ကဲ့ဆေးရစိတ်အမည်မော်နီပက်နဲ့ထုတ်တဲ့ဒီဆေးစတင်ထုတ်လို့ရောင်းချနိုင်မှုကိုဒေါက်တာစောနေနယ်က
ကိုဗစ်သတ်ဝေ့ဗ်အပြီးမှာကျမတို့မြန်မာနိုင်ငံမှာဒယ်တာမှာပြည်သူတွေအများကြီးပဲကြုံတွေ့လိုက်ရတဲ့အတွေ့အကြုံကခါသေးတယ်ပေါ့နော်အဲအကြောင်းလို့ဒီဆေးကတော့မရှိမဖြစ်လိုအပ်တယ်ပေါ့နော်ဒီအင်ဖို့ကိုပဲမိခိုနေမယ်ဆိုရင်ဒီပြည်သူတွေသုံးဆွဲဖို့အတွက်ဆေးတွေနောက်ကျဖို့ရရှိတယ်ပေါ့နော်ဒါကြောင့်မို့ကျမတို့စူးစမ်းထုတ်မှရမယ်ဆိုပြီးကျမတို့ရဲ့ Pacific Medical Industry ဆက်ယုံက Scientist တွေပေါ့ကျမတို့ပြည်ပပညာရှင်တွေကိုလည်းခေါ်ပြီးတော့ Sensor Research and Development တွေလုပ်ပြီးတဲ့အခါမှာ Monubiraba 200 mg ထုတ်နိုင်ခဲ့ပါတယ်ဒီကလေးနှစ်အကုန်ပိုင်းမှာပဲအစားအသောက်နဲ့ဆေးဝါးကုကဲဥစည်းထဏာကိုတင်ပြဖြောက်ထားခဲ့ပါတယ်။ဒီဖေဖော်ဝါရီလ9ရက်နေ့မှာပဲကျွန်တော်တို့ခွင့်ပြုချက်ရရှိတဲ့အတွက်ကျွန်တော်တို့စတင်ရောင်းချနေပါပြီရှင်။ပြည်သူတွေဈေးနှုန်းတက်တက်တာနဲ့အမခန့်ချက်ရှိတဲ့ဆေးကိုသုံးဆွဲနိုင်အောင်ဆိုပြီးတော့ကျွန်တော်တို့3,900နဲ့တပူးကိုပေါ့နော်စပြီးတော့ရောင်းချနေပါတယ်။ဆရာဝန်ဆေးညွှန်းစာနဲ့သုံးဆွဲရတဲ့ဆေးဖြစ်တဲ့အတွက်ကြောင့်မို့ဆရာဝန်ရဲ့ဆေးညွှန်းစာနဲ့ပြသပြီးတော့ဆရာဝန်ညွှန်းတဲ့ dose တိုင်းကျွန်တော်ရောင်းချပေးနေပါတယ်ရှင်
။ဒါအပြင်ဒီဆေးရဲ့အရေးသွေးခိုင်မာမှုကိုမေးရမှာလဲဒေါက်တာစောနေနယ်က
မြန်မာနိုင်ငံစားသောက်နဲ့ဆေးဝါးကုတ်ကဲဦးစီးဌာနကတော့သူ့ရဲ့စံချိန်စံညွန့်တွေပေါ့နော် quality efficacy နဲ့ safety တွေကိုသူကတေချာစစ်ဆေးပြီးတော့ quality စံချိန်စံညွန့်မှီတယ်ထိရောက်တဲ့အတွက်ကြောင့်လို့သူကခွင့်ပြုချက်ပေးလိုက်တဲ့အချိန်မှာပဲ9ရက်နေ့မှာကြည့်ရကျွန်တော်တို့စပြီးတော့ခန့်ချီတောင်းချပါတယ်အဲ့မှာလူနာတွေကဝယ်တောက်ပြီးတော့မှဒီ1ရက်နေ့ရဲ့အတွင်းမှာတော်တော်လေးနလန်ထူလာတယ်ဆိုတာမျိုးကိုကျွန်တော်တို့စီဖုံးဆက်ပြီးတော့ပြောကြပါတယ်ဆရာဝန်တွေကလည်းဝမ်းသာအားပြောကြတယ်သူကဒီ covid virus ပွားတာကိုတတ်တာစီပြီးတော့ဒီ24နာရီအတွင်းမှာပဲဟို positive ဖြစ်နေတဲ့လူတွေကနောက်တခြားလူကိုပြန်ပွားဖို့အတွက်ကိုသူက short ချပေးရဲဆိုပြီးတော့မှ study တွေလည်းအများကြီးရှိပါရဲ့ရှင်ဆေးရုံတက်ရတဲ့နှုံးတွေတေဆုံးမှုနှုံးတွေကို short ချနိုင်ပါတယ
်ဒါပေမဲ့ဒေါက်တာဆရာသက်ကတော့ဒီဆေးကအရင်တကွေးအတွက်စမ်းသပ်ခဲ့ရမှာ virus မျိုးကွဲစေပြီးဆေးမတူတာဖြစ်စေတာမို့မတုံးပဲရထားခဲ့ကအခု covid အတွက်ပြန်ဆန်းပြီးပထမအကောင်ဆုံးဆေးတွေမရမှသာအရေးပေါ်အဖြစ်အမေရိကန်မှာသုံးခွင့်ရထားတာကြောင့်မြန်မာအတွက်လည်းတသက်မမတ်လူနာတွေမှာသာသုံးသင့်တယ်လို့ဆိုပါတယ
်နံပါတ်1ကအသက်65နှစ်ကျော်တယ်နံပါတ်2ကဆေး vaccine လုံးဝမထိုးထားတဲ့လူတွေနံပါတ်3ကဆီးချိုသွေးတိုးအဝလွန်တာပေါ့နောက်တစ်ခုက cancer ရောဂါဖြစ်နေတဲ့လူတွေ immunosuppressive medication ကိုခေါ်တယ်ဘာမှနိုင်ငံမှာတော့အများဆုံးသုံးတာကတော့ prednisone ပေါ့နော်အကျော်ကြီးရောင်နေတဲ့လူတွေပေါ့ rheumatoid arthritis တွေဘာမှနိုင်ငံမှာအများကြီးရှိပါတယ်ကိုယ်ခံဆွားနေနေတဲ့လူတွေပေါ့နော် HIV patient တွေနောက်အသေးအစားထိုးထားတဲ့လူတွေတောက်ကအစားထိုးထားတဲ့လူနာတွေအသက်ဘယ်အရွယ်ပဲဖြစ်ဖြစ် vaccine ဘယ်နှလုံးထိုးထားသည်ပဲဖြစ်ဖြစ်ဒါ vaccine နဲ့ထိုးထားသည်ပဲဖြစ်ဖြစ်အဲ့ဒီ coronavirus တွေသူတို့အသက်အန္တရာယ်ဆုံးရှုံးနိုင်တဲ့အထိ progress ဖြစ်နိုင်တယ်ဒီဆေးကိုတောက်သုံးသင့်ပါတယ်အသက်65နှစ်ကျော်လို့ရှိရင် vaccine အပြည့်ထိုးထားရင်symptom မရှိရင်တော့ကျွန်တော်တို့အနေနဲ့ကတော့ recommend မလုပ်ပါဘူးဒီနိုင်ငံမှာဆိုရင်တော့သူက category 4လို့ခေါ်ပါတယ်နောက်ဆုံး category ရဲ့တော့ရောက်ပါတယ်ဘာလို့လဲဆိုတော့သူကအသက်ကြီးတဲ့အတွက်ကြောင့်ဖြစ်တာပါ
ဒီဆေးကိုအကျိုးရှိအောင်ဘလို့သုံးသင့်ဖို့ကိုလည်းဒေါက်တာစောနေနေက
သူက covid positive ဖြစ်ပြီးတော့9ရက်အတွင်းဟိုမှာတောက်မယ်ဆိုလို့ရှိရင်ထိရောက်မှုရှိပါတယ်ရကြဝါးမှဆိုရင်ဒီ virus တွေကခန္ဓာကိုယ်တိုက်ခိုက်ဖို့အတွက်အချိန်ရဝါးမှဆိုလို့အဲ့မတောက်ဘဲနဲ့9ရက်လောက်6ရက်လောက်9ရက်လောက်နေပြီးမှတောက်မယ်ဆိုရင်ကကြတော့မထိရောက်မှဆိုတာရယ်နောက်ပိုင်းဟို day 7လောက်နောက်ပိုင်းညရယ်လဲ virus ကသူ့ဘာသာကိုယ်ရဲ့ immune system နဲ့ရောကြွားတယ်ဆိုတာလည်းရှိရယ်ပေါ့เนาะကျမတို့တဘူးမှာအလုံး40ပါပါတယ်ရှင်200 mg ဆိုရင်လေဆိုတော့ဒီတဘူးကတော့ one course ဖြစ်ပါတယ်လူတဦးအတွက်အစာအဆုံးတောက်ဖို့ရအောင်လုံလောက်ပါတယ်ရှင
်ဒါအပြင်ဒီဆေးမသုံးသင့်သူတွေရှိနေတာကိုလည်းဒေါက်တာဆရာသက်က
အသက်65နှစ်အောက်မှာဘာယောဂါအမှမရှိတဲ့လူတွေမတောက်သုံးနေပါဘူးအသက်65နှစ်အောက်မှာvaccine သုံးလုံးထိုးတာတွေအာယောဂါလက္ခဏာမှာမပြဘူးဒီဆေးကိုမတောက်သုံးနေပါဘူးဒီဆေးတွေကအရန်ကို side effect အရမရှိသလောက်ရှားပါတယ်ဒါပေမဲ့ကိုဝင်ဆောင်အမျိုးသမီးတွေရဲ့ခလေးကို note တိုက်မိခင်တွေရဲ့ကြောက်ကပ်ပြက်ပြီးတော့ကြောက်ကပ်ကိုဆေးနေရတဲ့လူတွေရဲ့အသေးပြက်ပြီးတော့အသေးထဲမှာရေတွေဝင်ပြီးတော့ bite ကြီးကဖောင်းကားပြီးတော့ရေပြင်းဆွဲတဲ့လူတွေအဲ့လိုလူတွေအတွက်မှာစံသက်ထားတာမရှိတဲ့အတွက်ကြောင့်တော့မသုံးသင့်ပါဘူ
းတကယ်တော့အမေရိကန်ကပထမတန်းစားဆေးမိုနိုကလိုနယ်အန်တီဘော်ဒီထိုးစစ်နဲ့ Pfizer ကုမ္ပဏီထုတ် Paxlovid တောက်ဆေးတွေမရနိုင်သေးတဲ့မြန်မာနိုင်ငံမှာအခုဆေးကလက်ရှိ COVID စရုပ်ထားလိုင်းအတွက်အားထားစရာအသစ်ဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ခင်ဗျ